တရုတ်နိုင်ငံကပို့ပြီးတော့ပြောင်းကြကြလှုပ်လာနေတာနဲ့မြောက်ကိုရီးယားရဲ့ရန်လိုမှုကိုရင်ဆိုင်နေရချိန်မှာပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီကနိုင်ငံတွေအကြားမိဖက်ပူးပေါင်းဆောင်ရွက်မှုကိုထပ်လောင်းအာမခံရေးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်အစိုးရကအလားတူဝန်ကြီးတွေနဲ့ဒီကနေ့တိုချိုမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်ဒီပေါင်းနေလို့တည်ထားကြတဲ့ဒီစည်းဝေးဘက်မှာဂျပန်နိုင်ငံသားဝန်ကြီးတိုရှိမီစုမိုတကိကာဝေးဝန်ကြီးနိုဘူကီရှိရိုနဲ့အမေရိကန်ဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးတာပါဒါအပြင်သမ္မတဂျိုးဘိုက်ဒန်အစိုးရကဝန်ကြီးတွေရဲ့ပထမဆုံးပြည်ပကြီးစဉ်ဖြစ်ပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံစလုံးဟာဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ပေမဲ့ဒေသတွင်းမှာဒီစံတန်ဘိုးတွေချင်းချောက်ခံနေရတယ်လို့ဝန်ကြီးမိုတကိနဲ့တရားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်အရှိတရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်တွင်အခြေမပြတ်အနေအထားကိုပြောင်းပြဖို့တရုတ်ကကြိုးစားနေတဲ့အပေါ်သူတို့နှစ်ဦးစလုံးကန့်ကွက်တယ်လို့ဂျပန်ဝန်ကြီးမိုတက်ကီကနောက်ပိုင်းမှာပြောခဲ့ပါတယ်။အဲဒီပင်လယ်တွေထဲမှာတရုတ်ကစစ်အင်အားတိုးချဲ့တည်ဆောက်နေပြီးနေမြေအများစုကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်။